ညီမလေးငယ်မစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သား9000တောင်းရောက်50ချက်မနဲ့တေဆုံးပြီးတော့တုံးတက်တုံးမှတုံးတန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကဆေးရေးပြိပခါတွေကြောင့်လူဦးရေထက်ဝက်ကျော်ဟာလဲဆင်းရဲမွဲတေမှုတမတ်ချက်ထက်နေကြပြီးတော့နေထိုင်ကြရတယ်လူကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကဒီကနေ့ပဲတင်ထုတ်ပြန်ထားပါတယ်တရားဥပဒေစိုးမိုးမှုကင်းမဲ့နေတာဇီဝရေး စစ်မှုဥပဒေကနေလွတ်မြောက်နိုင်ဖို့နိုင်ငံတွေကလူငယ်တွေကိုပြည်ပကိုထွက်ပြေးရတာကိုလည်းဖော်ပြထားပါရဲ့ရှင်။